ရုရှားနဲ့တိုက်နေတဲ့စစ်ပွဲမှာသုံးမဲ့မော်တာအမြောက်ကြီးစံတွေအတွက်ရထားတဲ့ဒေါ်လာတန်40နီးပါးကိုယူကရိန်းလက်နက်ကုမ္ပဏီကဝန်ထမ်းတွေဟာအာနာမလီနဲ့ပေါင်းပြီးအလွဲသုံးစားလုပ်ခဲ့ကြကြောင်းယူကရိန်းလူညွန်ရေးဌာန SPU ကပြောလိုက်ပါတယ်အမှုနဲ့ပတ်သက်လို့လူ9ယောက်ကိုအရေးယူထားပြီးနောက်တစ်ယောက်ကိုလည်းနိုင်ငံကထွက်ခွာဖို့ကြိုးပမ်းစင်မှာဖမ်းဆီးလိုက်ကြောင်းလူညွန်ရေးဌာနကစနေနေ့မှာပြောဆိုလိုက်တာပါအရေးယူခံရသူတွေအနေနဲ့အပြစ်ရှိတယ်ဆိုရင်ထောင်နဲ့12နှစ်ထိအပြစ်ပေးခံရနိုင်ပါတယ်အလွဲသုံးစားလုပ်ခဲ့တဲ့ငွေတွေကိုတော့ပြန်လည်သိမ်းဆည်းရရှိထားပြီးယူကရိန်းနိုင်ငံစစ်သုံးစိတ်တွေပြန်ပေးမယ်လို့လည်းအစိုးရရှိနေရုံကပြောပါတယ်ဒီချိန်ထဲမှာပဲဒီကနေ့တနင်္ဂနွေနေ့ထုတ်ပြန်တဲ့ဗြိတိန်ကာဝေးဝန်ကြီးဌာနနေ့စဉ်ထောက်လှမ်းရေးအစီရင်ခံစာမှာတော့ရုရှားစစ်တပ်ရဲ့တပ်သားစုဆောင်ရေးစခန်းတွေမှာမီးရှို့မှုတွေဟာလွန်ခဲ့တဲ့6လအတွင်းနှစ်ဆတိုးလာတယ်လို့ဖော်ပြထားတာပါရုရှားတာဝန်ရှိသူတွေကတော့မီးရှို့မှုတွေဟာအနောက်နိုင်ငံတွေအတွက်ကျူးလွန်နေတာလို့စွပ်စွဲထားပါတယ်ခင်ဗျာ